အစိုးရနဲ့အပြစ်ရထားပြီးငြိမ်းချမ်းရေးဆွေးနွေးနေတဲ့ RCSS SSC တောင်ပိုင်းနဲ့ဆက်သွယ်လို့ဆိုပြီးရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်ကိုမတရားအသင်ပုံမှန်နဲ့တရားစွဲခံထားရတဲ့ကိစ္စနိုင်ငံတော်သမ္မတကိုယ်တိုင်ဖြေရှင်းပေးဖို့ SNLD ဥက္ကဋ္ဌဦးခွန်ထွန်းကပြည်ထောင်စုဝန်ကြီးဦးအောင်မင်းကတဆင့်သမ္မတထံတောင်းဆိုလိုက်ပါတယ်RCSS SSA ဆက်သွယ်ရေးယုံကိုစစ်တပ်ကဝင်ရောက်စီးနှင်ခဲ့တဲ့အမှုကိုဖြေရှင်းပေးဖို့ကိုလည်း RCSS SSA ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွက်စစ်ကိုရာဝင်းကြီးဦးအောင်မင်းကိုစာပေးဖို့တောင်းဆိုထားပါတယ်။ဒီလိုဖြစ်စဉ်တွေဟာငြိမ်းချမ်းရေးတိဆောက်နေမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့သတင်းအပြည့်အစုံကိုမတ်စုမွန်ကဆက်ပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့မေလာဇန်ပိုင်းတုန်းကရှမ်းပြည်အရှေ့ပိုင်းမိုင်းတုံမြို့နယ်ကြေးရွာအုပ်ချုပ်ရေးမှူးတဦးပျောက်ဆုံးသွားတဲ့အမှုကို RCSS SSA ရှမ်းပြည်တောင်ပိုင်းရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့အစိုးရစစ်တပ်ကကျိုင်းတုံမြို့ကရှမ်းပြည်တပ်မတော်တောင်ပိုင်းဆက်သွယ်ရေးရုံးခန်းကိုဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့ကျိုင်းတုံမြို့နယ်က SNLD ပါတီနန်းလင်းမိုင်ကြေးရွာဥက္ကဋ္ဌဦးဆိုင်ကျန်ကိုလည်းရှမ်းတောင်ပိုင်းတပ်နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်မတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်အခုလိုမျိုး SLND ပါတီဝင်ကိုမတရားအသိပုံမှာဆက်ခွန်တင့်တဲ့အမှုဖွင့်ပြီးတော့အာမခံမပေးဘဲနဲ့ကျိုင်းတုံထောင်နဲ့ဖမ်းဆီးချုပ်နှောင်ထားတဲ့အပေါ်နိုင်ငံတော်သမ္မတအနေနဲ့ဓာတ်ရိုက်ကူညီဖြေရှင်းပေးဖို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကနေတဆင့်တောင်းဆိုလိုက်တယ်လို့ SNLD ပါတီရဲ့ဥက္ကဋ္ဌဦးခွန်ထွန်းဦးကပြောပါတယ်
အဲဦးလာမောင်ရွှေလည်းကြားတဲ့နော်ဟိုဝန်ကြီးကတော့ပြောတယ်ပါတဲ့ဒါမှသူသမဏစီတက်သွားမှာပေါ့ဆိုတော့ပြောရတာပေါ့လေဒါပေမဲ့ထုရဲထောက်ရဲဖမ်းရဲချုပ်ရဲတွေကတော့သတ်မှတ်ပေးထားတယ်ပေါ့သူ့ကို RCSS ကဒီမဲ့တော့အဲဘာမှမတွေ့ဘူးလေ၃ရက်၄ရက်တော့ထောင်းထားပြီးတော့အဲအိမ်လာပြပြီးတော့ရဲတဲ့ဘေးမပေါ်ရင်ဒီအလောင်းမျိုးပဲဆိုတော့ဟိုသူကပြောတယ်တဲ့သူ့ချင်တာလုတော့ဆရာတို့ရေးတဲ့ကျွန်တော်ကမရှိတာဘယ်လိုတက်နိုင်မလဲဆိုတော့နောက်ဆုံးကျတော့ဟို၁၇နှစ်ချင်းနဲ့မှုဖွဲ့တယ်ဆရာဖားနေပြီးတော့လည်းဘုရားလေးဆက်ကနေဖြစ်လာတယ်ဆိုတော့စူပါတော့ဗျာအဲ့ဒါတခုပေါ့တော်တော့ကျွန်တော်ဝန်ကြီးဦးအောင်မင်းပြောပြတော့ကျွန်တော်တို့ယုံကြည်မှုတည်ဆောက်ခဲ့တာလို့အဲ့ဒါယုံကြည်ကိမဲ့ကိုပဲဝန်ကြီးအဲ့ဒါလုပ်ကြပါဦးပေါ့တော့ဆိုတော့မေးလာပြီနေသားတွေဘယ်လိုဖြစ်ကုန်ပြီလဲပေါ့လေကျွန်တော်တို့ဘယ်လိုဆက်လုပ်ရမလဲပေါ့အဲအဲ့လိုမေးတဲ့ဟာဟိုကလည်းနေပြီးတွေ့ပြီးသမရကိုတော့ပြောပြအောင်ပြောလိမ့်မယ်ဒီကိစ္စအရေးကြီးတယ်ဆိုတာရဲ့နောက်ပြီးတော့ဖြစ်စီအမှာကိုလည်းပြောပြပါလိမ့်မယ်
အခုလိုမျိုးမြို့ပေါ်မှာလည်းတရားဝင်ဆက်ဆံရေးယုံတွေဖွင့်နေထားသလိုအစိုးရနဲ့အပြစ်ရထားပြီးငြိမ်းချမ်းရေးဆွေးနွေးနေတဲ့ရှမ်းပြည်တောင်ပိုင်းတပ် RCSS SSA နဲ့ဆက်သွယ်တာဟာတရားမဝင်ဘူးလို့ပြောဆိုတဲ့အပေါ်လဲဥခွန်ထုံးကမေးခွန်းထုတ်ပါတယ
်ကျွန်တော်မျိုးနောက်ဆိုရင်ကျွန်တော်ဘယ်လိုလုပ်ကြတော့မလဲပေါ့ဟုတ်လားဟို RCSS နဲ့ဆက်သွယ်လို့ဆက်ကနေတည်ဆိုရင်လို့ရစစ်လက်ဒီလာတာပဲဥရစစ်လာလို့တမန်ရတွေ့တာပဲတမန်ရတွေ့ဆက်ကနေတည်နေဆွဲပေါ့အဲ့လိုရိုးရိုးရှိနေပါတော့အဲ့တော့ဒါကငြိမ်းချမ်းရေးအတွက်ဒါတိဆောက်နေတဲ့အချိန်ကမှဒါဒီလိုပြောဖြစ်တတ်တယ်လေဒါပေမဲ့မတရားမှုတော့မဖြစ်စေချင်ဘူးလေဟုတ်လားကျွန်တော်လူလည်းဘာမှအပြစ်မရှိဘဲနဲ့ဖမ်းတယ်ဘုရားလူတွေလည်းတော့ရှာတော့ဘာမှမတွေ့ဘူး misinformation ပေါ့တီဗီလို့တလားတော့ရေရွှေချက်ရှိရတဲ့တလားငြိမ်းချမ်းရေးကိုတော့ဘယ်လိုထိခိုက်မယ်ဆိုတော့ကျွန်တော်ကတော့ဟိုယုံကြည်မှုကတော့နေတော့နေသွားပဲပေါ့ဗျာအဲ့ဒါဆိုကျွန်တော်တို့ကလုံးဝတော့ယုံကြည်တယ်တယောက်ယုံကြည်မှုဒီဆော့ရီယာမကေပူခဲခဲသွားမယ်အဲ့ဒါပါပဲ
SNLD ပါတီကိုဖမ်းဆီးပြီးတော့နောက်ရက်မှာပဲ RCSS SSA ရှမ်းပြည်တောင်ပိုင်းကျိုင်းတုံဆက်ဆံရေးရုံးကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကအင်အားသုံးပြီးဝင်ရောက်စီးနှင်ရှာဖွေခဲ့ပါတယ်ဒီလိုမျိုးငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်ရှမ်းပြည်တောင်ပိုင်းတပ်ရဲ့ဆက်ဆံရေးရုံးကိုဝင်ရောက်စီးနှင်ရှာဖွေခဲ့မှုနဲ့ပတ်သက်လို့ဖြေရှင်းပေးဖို့ကိုလည်းပြည်ထောင်စုဝန်ကြီးဦးအောင်မင်းကို RCSS SSA ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်ကိုရိုင်းလက်မှတ်ရေးထိုးပြီးတော့စာပေးဖို့တောင်းဆိုထားတယ်လို့ဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ရဲ့အတိုင်ပင်ခံဦးခွန်ဆိုင်ကပြောပါတယ
်ဒီကိစ္စကိုအမြန်ဖြေရှင်းပြီးဖို့ပါအဲဒီလိုမျိုးတရားဝင်ဖွင့်ထားတဲ့ယုံကိုအာဓမ္မဘာမှဝရမ်းနေဘာမှမရှိဘဲနဲ့ဒီလိုမျိုးရှာဖွေတာမျိုးတွေမရှိဖို့ပါအချင်းချင်းလေးစားဖို့ပေါ့နော်တရားဟောဆက်သွေးယုံကအလုံး6မြို့မှာဖွင့်ထားတယ်ဒီ6မြို့မှာဖွင့်ထားတဲ့အတွက်ကြောင့်မလို့ဒီအဲ့ဒါအကျိန်းတုံကတစ်ခုပါတော့ဒီအခုဖြစ်တဲ့ဥစ္စာကဒီမတရားဒီလိုမျိုးအာယုံကြည်မှုပြပြအောင်တခါလေခွင့်ပြုချက်မတောင်းမနဲ့တခါလေဝင်ရောက်စီးနှင်းရှာဖွေတာမျိုးတွေထပ်မှမရှိဖြစ်ပါသေးနဲ့ပေါ့အဲ့ဒါလေးပြောပါလား
တပြည်လုံးအပြည့်အရည်နဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအလေးအနက်ထားဆွေးနွေးနေကြတဲ့အချိန်မှာအခုလိုမျိုးအစိုးရနဲ့ပြည်ထောင်စုအဆင့်အထိငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးထားတဲ့ RCSS SSA ရှမ်းပြည်တောင်ပိုင်းနဲ့တရားဝင်ရက်တည်ပြီးတော့လှုပ်ရှားနေတဲ့နိုင်ငံရေးပါတီ SNLD အပေါ်မှာစစ်တပ်ရဲ့လှုပ်ဆောင်ချက်တွေဟာနှစ်ဖက်ယုံကြည်မှုတိစောက်ထားတာတွေကိုပြက်ပြားစေပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နေမှုတွေကိုထိခိုက်စေနိုင်တယ်လို့ SNLD ဘက်ကရော RCSS SSA ဘက်ကပါဆိုရင်မကင်းဖြစ်မိတယ်လို့ပြောဆိုသလိုပဲဒီဖြစ်ရက်ဒီကိုနိုင်ငံတော်သမ္မတအနေနဲ့ဝင်ရောက်ဖြေရှင်းပေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုကြပါတယ်ရှင်။